ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်းကြားထဲမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအဲ့ဒီနေရာကနေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတယ်လို့နယ်စပ်မြင်းကနေဒုက္ခသည်တွေကပြောပါတယ်ဘဲမသွားစရာမရှိပဲလုံခြုံရေးစိုးရင်ရလို့နယ်စပ်မြင်းတွေခိုလုံနေကြရတဲ့စားဝတ်နေရေးဒုက္ခတွေ့နေကြရတဲ့ထောင်ချီတဲ့နယ်စပ်မြင်းတွေဒုက္ခသည်တွေကိုအခုလိုနှင်ထုတ်တာဟာလူသားချင်းစာနာမှုမရှိတဲ့လုပ်ရဲလို့ဒုက္ခသည်တွေနဲ့မောင်တော်ဒေသခံတွေကဝေဖန်ပါတယ်ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖက်ကတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်အသေးစိတ်ကိုမဆုမုံကစူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံနယ်နိမိတ်စီယိုကြားနယ်စပ်မြင်းကြားထဲမှာပြီးခဲ့တဲ့နှစ်ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းအသက်ဘေးကနေလွတ်အောင်တိမ်းရှောင်ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အနည်းဆုံး6000လောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်။သူတို့တွေကိုဒီနယ်စပ်မြင်းကြားထဲကနေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာအာဏာပိုင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကမနေ့စနေနေ့ကနေစလို့တနင်္ဂနွေတနေ့လုံးမြန်မာဘာသာရိုဟင်ဂျာဘင်္ဂလီဘာသာနှစ်ဘာသာနဲ့အတန်ချဲ့ဆက်တွေတုံးထက်ခါထက်ခါအော်ဟစ်ပြီးနှင်ထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဝင်ဖို့အခက်ခဲရှိပြီးမြန်မာဘက်ကလည်းမပြန်ရဲကြသေးတဲ့ကလင်းငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေပါပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေမှာအခုလိုမျိုးမြန်မာဘက်ကနေအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတဲ့အတွက်အတော်လေးကြောက်လန့်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်ဦးအီစလန်ကအခြေအနေကိုပြောပြပါရယ်အဲမနေ့ကပါမနေ့
ကသူတို့အဲ့လိုလှုပ်လိုက်မှရှိတယ်တော့ကျွန်တော်ကမြန်မာပြည်ကတော့အဲ့ဒီနေရာကြီးတော့ဘယ်လိုလဲဆိုတော့ကြားတယ်အခုတော့ဒုက္ခနေပြအဲ့ဒီတော့ကိုနေရာမှာပဲဆက်လက်နေတိုင်းတော့ဆက်နေရပါတယ်
သူတို့ရဲ့အသက်ဘေးအန္တရာယ်ကိုစိုးရိမ်လို့နိုင်ငံနယ်စပ်မြင်းကြားထဲမှာခိုလုံနေကြရတဲ့ဒုက္ခသည်တွေကိုအခုလိုနှင်ထုတ်နေတာကတော့လူသားချင်းစာနာမှုလုံးဝမရှိတဲ့လုပ်ရပဲလို့ရခိုင်ဒေသထဲမှာပဲတခြားနေရာမှာခိုလုံနေရစေမောင်းတော်ဒေသခံမြို့သကြီးကြေးရွာသားကိုလာထုံးကလည်းပြောပါတယ်
ကျွန်တော်မြန်မာနိုင်ငံဘက်ကတော့တကံမဟုတ်ဘူးနကံမဟုတ်ဘူးအချင်းချင်းတွားပြီးတော့ချင်းချောက်တဲ့နေတွားတွေရှိတယ်ဒီဥပဒေတွေပါတွေကျွန်တော်အဖာတော်ဟိုဒီလူသားချင်းစာနာမှုအနေနဲ့ဒီလူတွေကိုကြည့်ပါဒီလူတွေကဟိုမိမိရဲ့အိုးအိမ်တွေမင်းရှုခံရပြီးတော့တွက်ပြေးနေရတဲ့လူတွေဖြစ်တယ်။သူတို့ကဘာမှမရှင်ဘူး။ပထမသူတို့ဟိုဘက်ကိုသွားဖို့သွားတာ။ဒါမဲ့ဘင်္ဂလားဒေ့ရှ်ဆူရကလည်းဟိုဘက်မှာလူများနေတယ်ဆိုပြီးတော့ပြေးမဝင်ဘူးပထမ။ဆိုတော့ဒီလူတွေကဒီဘက်မှာနေလိုက်တာ။အဲ့လိုဘာမှမရှိတဲ့လူတွေပြီးတော့အယားယာဆုံးဆုံးခံနေရတဲ့လူတွေကိုသွားပြီးတော့နေထိုးတဲ့ဟာကသိပြီးတော့လူသားမဆင်ဘူးလို့ကျွန်တော်တင်တာပဲ။နေတဲ့အဲ့ဒီ no man land ဆိုတဲ့ဟာကဒေနိုင်ငံမှာမပိုင်ဘူး။မပိုင်ဘူးဆိုတော့ကျွန်တော်လူတွေကဒုက္ခရောက်တဲ့အချိန်မှာအေးနေရာမှာသွားနေတယ်။အဲ့မှာစစ်တပ်ကအနေတွားပြီးတော့ချင်းချတာရှိတယ်
။တနိုင်ငံနေဆက်မြင်ကြတဲ့နေထိုင်သူထောင်ချီတဲ့ဒုက္ခသည်တွေအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်နေတဲ့ဒုက္ခသည်ခွန်းသိန်းဟာသူတို့နေရရင်းကိုပြန်လာရဲကြဖို့ဆိုရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းသူတို့ဆုံးရှုံးနေနာခဲ့ရတာတွေကိုတရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့အရေးတကြီးလိုအပ်ပါတယ်လို့လည်းကိုလာထုံးကဆိုပါတယ်
။ပြန်လာဖို့ပြတာကဒီလူတွေလာပြီးတော့ပြန်မနေမလဲပေါ့။အဲ့ဒါတစ်ချက်ရှိတယ်ပြီးတော့လူတွေအတွက်ဟိုယာယီသေးတွေဆိုပြီးတော့စောက်တာရှိတယ်ဒါမှမဟုတ်ကျွန်တော်လူတွေကအဲ့ဒီမှာမနေရှင်ဘူးမနေရှင်ဘူးဆိုတာကကျွန်တော်တို့မှာကိုပိုင်အိုးနဲ့အိမ်နဲ့ရှိခဲ့တယ်အဲ့ဒါကိုမြန်မာအစိုးရဘက်ကမီးရှို့တယ်မီးရှို့တဲ့ဟာကိုကျွန်တော်တို့ပြန်ခေါ်ချင်ရင်ကျွန်တော်တို့ကိုအဲ့ဒါတွေစောက်ပေးရမယ်စောက်ပေးရကလည်းမိမိရဲ့မူလနေရာတွေမှာစောက်ပေးရမယ်ပြီးတော့အဲ့ဒါတစ်ချက်နောက်တစ်ချက်ကလုံခြုံရေးဆိုတာကဒီဘက်မှာလုံခြုံရေးတွေရှိတယ်စစ်တေးလေးရှိတယ်နေကြဆုံးလေးရှိတယ်ရည်ရည်လေးရှိတယ်ဒါမဲ့လုံချုံရေးဆိုတာကကျွန်တော်တို့ကအခါကွေမဖြစ်တာအခါကွေမဖြစ်ရပေါ့အပြင်ကျွန်တော်တို့ကိုပူပြီးတော့သူတို့ပဲနှိပ်ဆက်တာလေနောက်တစ်ချက်ကကျွန်တော်တို့လူတွေကအရင်ကတည်းကဟိုနိုင်ငံတော်အခွင့်အရေးတွေဆုံးရှုံးခံနေရတာရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကိုပြေးပြေးရမယ်ကျွန်တော်တို့ရဲ့အရင်နိုင်ငံတော်အခွင့်အရေးရခဲ့တဲ့နိုင်ငံတော်အခွင့်အရေးတွေကိုသူတို့ကပြန်ရုပ်သိမ်းတယ်ရုပ်သိမ်းတဲ့ဟာတွေကိုပြန်ဖြေရမယ်ဆိုပြီးတော့ကျွန်တော်လူတွေကတောင်းဆိုနေတာအဲ့ဒါတွေမရမရှိတော့လူတွေပြန်လာဖို့ကျွန်တော်ကတော့မမြင်ဘူ
းလောလောဆယ်မှာတော့နေဆက်မြင့်နေဒုက္ခသည်တွေရောဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ဒုက္ခသည်တွေမှာမုတ်တုံမိုးရာသီရောက်လာခြင်းမိုးတက်လေပြင်းနဲ့လေမုန်တိုင်းတံကိုခံနေရတာကြောင့်နေထိုင်ရေးကအတော်လေးဒုက္ခဖြစ်နေကြရတယ်လို့လည်းဒုက္ခသည်စခန်းကြီးကိုယ်ကြီးစလန်းကပြောပါတယ်အခုလိုမျိုးနေဆက်မြင့်ပေါ်ကဒုက္ခသည်တွေကိုအတန်ချဲ့ဆက်နဲ့တုံးပြီးမောင်းထုတ်တာကိုမြမဘက်ကပြီးခဲ့တဲ့နှစ်ဆန်းပိုင်းကတကြိမ်ပြုတ်လုခဲ့ပြီးမဲ့နှစ်ဖက်တင်းမာမှုတွေဖြစ်ပြီးညှိနှိုင်းခဲ့ရပြီးတဲ့နောက်မှာတော့အခုလိုအတန်ချဲ့ဆက်သုံးနှစ်ထုတ်တာတွေကိုမြမဘက်ကယာယီရပ်တန့်ခဲ့တာပါမြမဘက် ဒုက္ခတွေကတော့ဘယ်မှာမထွက်ခွာပဲနေထိုင်နေကြစေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တဲ့တာဝန်ရှိတဲ့သူတွေဘက်ကတော့အခုလိုမျိုးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကငယ်ဆက်စီယိုတလျှောက်ကတက်ပင်နေမှာအတန်ချဲ့ဆက်ပြီးခြိနှောင်ပြီးအတန်လွှင့်နေတာကိုအနီးကပ်စောင့်ကြည့်နေကြပါတယ်ရှင်။မဆုမွန်ပြောပြပေးခဲ့ရပါရှင်။